Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်2019ခုနှစ်မတ်လ9ရက်အင်္ဂါနေ့ညနေ6နာရီခွဲနဲ့9နာရီအထိအစီအစဉ်တွေကို9မီတာ19 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီမှာရှားဖုံပါဒီညနေအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်ပေးမှာပါရှင
်ကျွန်မအေးတနာကျော်ပါအမေရိကန်ပြည်ထောင်စုကတက်ဒုံးဂျီကာဝေးရေးစနစ်တက်ဆင်ဖို့အစိပ်ပိုင်းတချို့ပထမဆုံးအသုံးဖြစ်နေဒီကနေ့ပဲတောင်ကိုရီးယားနိုင်ငံကိုရောက်ရှိလာပြီဖြစ်ပါတယ်ရှင်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်လုံခြံခံရပြီးတဲ့နောက်မှာတော့အခုမြောက်ကိုရီးယားနိုင်ငံရောက်မလေးရှားနိုင်ငံသားတွေကိုနိုင်ငံတွေကထွက်ခွာခွင့်ပိတ်ပင်လိုက်ပြီးတော့မလေးရှားကလည်းမြောက်ကိုရီးယားတန်တပန်တွေတန်ဝင်တန်းတွေနဲ့မြောက်ကိုရီးယားနိုင်ငံသားတွေအားလုံးမလေးရှားနိုင်ငံတွေကနေထွက်ခွာခွင့်ပိတ်ပင်လိုက်ပါတယ်ရှင်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေဒီညနေကြားရဖို့ရှိပါတယ်ရှားဖောင်းရင်
။ဟုတ်ကဲ့ပါရှင်။သတင်းတွေအပြည့်နှားဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့
ဒီညနေလမ်းကိုဒီ SP အခြေခံပြီးတော့ကျွန်တော်ဆက်လက်ပြောရမယ်ဆိုတော့သဘောထားကိုဒါကိုကျွန်တော်တို့ခိုင်မာမာပေါ်ပြလို့လို့လည်းဖြစ်ပါတယ်။နောက်ပြီးတော့ဒီ SP လမ်းကြောင်းတွေ
ညဉ့်ညင်းလုပ်ငန်းစဉ်ဦးဆောင်အဖွဲ့ရဲ့အဖွဲ့ဝင်ပို့အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်ဥက္ကဋ္ဌဦးခွန်မြင့်ထွန်းပြောသွားတာပါ။ပြည်စုံကိုသတင်းတွေပြီးမှနားဆင်ရပါမယ်။ဒီအကြောင်းနဲ့အတူဂျားပြရွေးကောက်ပွဲအတွက်ရွေးကောက်ပွဲကော်မရှင်ရဲ့ဆောင်ရွက်ချက်တွေနဲ့ဒီသမ္မတဒေါ်နယ်ထရမ့်တင်းလာနေကထုတ်ပြန်တဲ့အမိတ်အသစ်ပေါ်တုတ်ပြန်ချက်တွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုမအေးသနာကျော်နဲ့နန်းလောင်တို့ကပြောပြပေးပါမယ်ရှင်
။အမေရိကန်ပြည်ထောင်စုကသက်ဒုံးဂျီကာဝေးရေးစနစ်တက်ဆင်ဖို့အတွက်အစိပ်ပိုင်းတချို့ပထမဆုံးအသုံးဖြစ်တဲ့ဒီကနေ့ပဲတောင်ကိုရီးယားနိုင်ငံကိုရောက်ရှိလာကြပြီလို့အမေရိကန်နဲ့တောင်ကိုရီးယားစစ်ဖက်ဆိုင်ရာအရာရှိတွေဒီကနေ့ပဲပြောသွားပါတယ်။မြောက်ကိုရီးယားကပယ်ထင်းတဲ့ဒုံးကျည်အနည်းဆုံး40မိနစ်ကပြတ်လွတ်ခဲ့ပြီးအဲ့ထက်က30ဟာဂျပန်ကျွန်းမကြီးနဲ့ကီလိုမီတာ350အတွင်းကိုကျသွားခဲ့တာပါ။မြောက်ကိုရီးယားကဒုံးကျည်စမ်းသပ်မှုတွေတိုးမြင့်လှုပ်ဆောင်နေပြီးတော့နျူကလ িয়ার လက်နက်ပယ်ထင်းတဲ့ဒုံးကျည်အစီအစဉ်ဆောင်ရွက်မှုတွေလုပ်နေတဲ့အချိန်မှာအမေရိကန်ရဲ့ဒုံးကျည်ကာကွယ်ရေးစနစ်ကိုတောင်ကိုရီးယားမှာအလင်းအမြန်တက်ဆင်မှုအတွက်အမေရိကန်နဲ့တောင်ကိုရီးယားအစိုးရကြားမိနစ်ကသဘောတူခဲ့ကြတာပါ။သက်ဒုံးကာကွယ်ရေးစနစ်ဟာအေပြီလမှာအစောဆုံးထားပြီးအသုံးပြုနိုင်လိမ့်မယ်လို့တောင်ကိုရီးယားစစ်ဖက်ကပြောပါရင်နောက်ဒုံးကျည်ကာကွယ်ရေးစနစ်တစ်ခုဖြစ်တဲ့ Patriot ဒုံးကျည်ကာကွယ်ရေးစနစ်လိုပဲသက်စနစ်ကလည်းဝင်လာတဲ့ဒုံးတွေကိုပြစ်ချမဲ့ဒုံးခွင်ဒုံးစနစ်ဖြစ်ပါတယ်။သက်စနစ်ကဒုံးကျည်ပြစ်စင်ပေါ်မှာဒုံးအစင်းရေ48စင်တပ်ဆင်ထားနိုင်ပြီးတော့အရင်တိကျမှန်ကန်တဲ့ Radar စနစ်နဲ့အနီးအောက်ရောင်ခြည်စနစ်တွေကိုပါသုံးထားပါတယ်။အဲ့ကနေတစ်ဖက်ကပြစ်လိုက်တဲ့ဒုံးကျည်တွေကီလိုမီတာ200အတွင်းရောက်လာခဲ့ရင်ကြိုတင်သိရှိနိုင်ပြီးတော့ဒုံးကျည်အစင်းမှာဖြတ်ပြီးတော့ပြစ်ချနိုင်မှာပါ။မနေ့ကမြောက်ကိုရီးယားကပြစ်လွတ်တာတွေကိုတော့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်ကိုရိုင်းကြီးကြပ်ဆောင်ကြည့်ခဲ့တယ်လို့မြောက်ကိုရီးယားအစိုးရပိုင်းသတင်းတွေမှာကြေညာသွားပါတယ်။ဒီဒုံးကျည်စမ်းသပ်ပြစ်လွတ်မှုဟာဂျပန်မှာအခြေစိုက်တဲ့အမေရိကန်စစ်စခန်းတွေကိုပြစ်မှတ်ထားပြီးတော့သူတို့ရဲ့လက်နက်ကြီးတွေကိုစမ်းသပ်တာဖြစ်တယ်လို့လည်းမြောက်ကိုရီးယားအစိုးရသတင်းဌာနကကြေညာခဲ့ပါတယ်ရှင်။
အမေရိကန်ပြည်ထောင်စုတဲကိုဒုက္ခသည်တွေပြည်ဝင်ခွင့်အလေးလာနဲ့နိုင်ငံပေါင်း6ခုကနိုင်ငံသားတွေဝင်လာခွင့်3လပိတ်ပင်တဲ့ပြည်ဝင်ခွင့်ကတ္တမိန်တစ်ကိုသမ္မတဒေါ်နယ်ထရမ့်ကသတင်းလာနေကလက်မှတ်ရေးထိုးပါတယ်။ဇန်နဝါရီလကော်မိုင်းကအလားတူထုတ်ပြန်ခဲ့တဲ့သမ္မတရဲ့ပထမအမိန့်ပေါ်တရားစွဲဆိုမှုတွေရှိခဲ့ပြီးတော့နိုင်ငံအနောက်ခြမ်းအယူခံတရားရုံးကတားမြစ်ခဲ့ပြီးတဲ့နောက်မှာခုလိုကန့်သတ်မိန့်တစ်ကိုထပ်ပြီးတော့ထုတ်ပြန်လိုက်တာပါ။သမ္မတရဲ့အမိန့်ဟာနိုင်ငံရဲ့လုံခြုံရေးအတွက်အရေးကြီးတဲ့ဆောင်ရွက်မှုတစ်ခုဖြစ်တယ်လို့နိုင်ငံခြားရေးဝန်ကြီး Rex Tillerson ကသတင်းစာရှင်းလင်းပွဲမှာပြောပါရယ်။အမေရိကန်နိုင်ငံသားတွေကိုကာကွယ်ဖို့ဆိုတာသမ္မတရဲ့အဓိကတာဝန်ဖြစ်တယ်လို့လည်းဆိုပါရယ်။မွတ်စလင်တွေကိုတားမြစ်တယ်လို့ရဖြစ်ရှုမြင်ထားတဲ့မူလကသမ္မတအမိန့်မှာအားနည်းချက်တွေရှိနေတာကိုလည်း Trump အစိုးရကအတိအမှတ်ပြုပါရယ်။အခုအမိန့်တစ်ကိုဝေဖန်ရေးသမားတွေဘယ်လိုမြင်မလဲဆိုတာကတော့စောင့်ကြည့်အောင်ပါ။အခုအမိန့်တစ်ထက်မှာမူလအမိန့်ထက်မှာပါတဲ့အီရတ်နိုင်ငံကိုဖယ်ရှားခဲ့ပေမဲ့ကျန်တဲ့6နိုင်ငံဖြစ်တဲ့အီရန်၊လီဗျား၊ဆိုမာလီယား၊ဆူဒန်၊စီးရီးယားနဲ့ယေမန်နိုင်ငံကနိုင်ငံသားတွေကိုပြည်ဝင်ခွင့်ရပ်ပေါင်း90ပိတ်ပင်ထားပါတယ်။ဒါပေမဲ့အဲ့ဒီနိုင်ငံသားတွေထက်ကအမေရိကန်မှာအမြဲတမ်းနေထိုင်ခွင့် Green Card ရထားသူတွေ၊ဇန်နဝါရီလ29ရက်နေ့မတိုင်ခင်ကအမေရိကန်ပြည်ဝင်ခွင့် Visa ရထားသူတွေအနေနဲ့တော့အခုအမိန့်တစ်ထက်မှာအကျုံးမွေးမအောင်ဒီအမိန့်တစ်က March 16ရက်နေ့မှာစပြီးတော့အသက်ဝင်မှာဖြစ်ပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်မဲဆွဲခြင်းအတွင်းမှာအထူးဂတိပေးထားခဲ့တဲ့အရင်အစိုးရရဲ့ဥပမာကဲကျန်းမာရေးစောင့်ရှောက်မှုစနစ်ကိုဖျက်သိမ်းပြီးတော့အသစ်တစ်ခုနဲ့အစားထိုးပါမယ်ဆိုတာအတွက်ပထမဆုံးလက်တွေ့ခြေလှမ်းတစ်ရက်အနေနဲ့အစားထိုးကျန်းမာရေးစောင့်ရှောက်မှုအစီအစဉ်ကိုအောက်လွှတ်တော်မှာ Republican တွေမနေ့ကပဲထုတ်ပြန်သွားပါတယ်။ Affordable Care Act လူတိုင်းတက်နိုင်တဲ့ကျန်းမာရေးစောင့်ရှောက်မှုဥပဒေမူရင်းမှာပါတဲ့လူကြိုက်အများဆုံးအစီအစဉ်နှစ်ခုကိုတော့အခုအစီအစဉ်တက်မှာဆက်ပြီးတော့ထည့်သွင်းထားပါတယ်။အဲ့ဒါတွေကတော့ယောဂါတစ်ခုခုရှိထားတဲ့သူတွေအတွက်ကျန်းမာရေးအာမခံမရောက်နာကိုတားဆီးထားပြီးတော့လူငယ်တွေအနေနဲ့လည်းသူတို့မိဘရဲ့ကျန်းမာရေးစောင့်ရှောက်မှုအစီအစဉ်အောက်မှာအသက်26နှစ်အထိနေလို့ရတာဖြစ်ပါတယ်။ ဒါမဲ့လည်းကျမရေးစောင့်ရှောက်မှုမဝယ်တဲ့သူတွေကိုတန်ရိုက်မယ်ဆိုရက်အိုဘားမားကျမရေးအစီအစဉ်ကိုပယ်ဖျက်လိုက်ပါတယ်ဝေဖန်သူတွေအထူးသဖြင့်သမ္မတထရမ့်ကဒီအိုဘားမားကျမရေးစောင့်ရှောက်မှုအစီအစဉ်ဟာကျမရေးအမခံကြီးမြင့်တက်စေပြီးတော့လုပ်ငန်းစဉ်ကိုလည်းပို့ပြီးကြန့်ကြာစေတယ်အဲ့ဒီစနစ်ဟာလုံးဝမအောင်မြင်တဲ့စနစ်ပဲဖြစ်ပြီးတော့အစီအဝေးလုပ်ငန်းငယ်တွေကိုလည်းအကြီးအကျယ်ဒုက္ခရောက်စေတဲ့စနစ်ဖြစ်တယ်လို့ပြောထားပါတယ်ရှင်
IS ဆွန်ရောက်စစ်သွေးကြော်လို့တိမ့်ပိုက်ထားတဲ့မိုးဆိုးမြို့အနောက်ပိုင်းကအထက်အစိုးရစောက်အုံတွေကိုအစိုးရတပ်ဖွဲ့ကပြန်ပြီးတော့ထိန်းချုပ်လနိုင်ပြီလို့အီရတ်စစ်တပ်ကဒီကနေ့အင်္ဂါနေ့မှာပြောပါရယ်။အီရတ်နိုင်ငံထက်ကအထက်အမျိုးကြီးတစ်ခုဖြစ်တဲ့မိုးဆိုးဟာ IS စစ်သွေးကြော်ကိုဆက်ပြီးထိန်းချုပ်ထားတဲ့နောက်ဆုံးမြို့ပါ။ဒီမြို့ကိုပြန်ပြီးတော့တင်ယူရမှာအမေရိကန်ဦးဆောင်တဲ့ညွန့်ပေါင်းတပ်ကလေကြောင်းထိုးစစ်တွေဆင်ပေးခဲ့တာပါ။မိုးဆိုးမြို့ကို2014ခုနှစ်လယ်ပိုင်းလောက်မှာ IS စစ်သွေးကြော်တွေဝင်ရောက်ထိန်းချုပ်လိုက်ပြီးတော့အီရတ်နိုင်ငံအနောက်နဲ့မြောက်ပိုင်းနဲ့မြေအတော်များများနဲ့အတူစီးရီးယားနိုင်ငံအရှေ့ပိုင်းကိုလည်းထိန်းချုပ်လိုက်ကြတာပါ။မိုဆိုးမြို့အရှေ့ပိုင်းကိုတော့လအတော်ကြောင်တိုက်ခိုက်ပြီးမှဇန်နဝါရီလမှာအီရတ်တပ်တို့ကပြန်ပြီးထိန်းချုပ်လိုက်နိုင်တာဖြစ်ပါတယ်။အစိုးရတပ်တွေလက်ရှိအယုံဆိုင်နေတာကတော့ပြီးခဲ့တဲ့သတင်းနှစ်ပတ်ကစလိုက်တဲ့ Tigris မြို့အနောက်ပိုင်းကစစ်ဆင်ရေးအစ်စ်တွေပြန်ပြီးတော့စပေါ်ဖြစ်ပါတယ်။မြို့အရှေ့ပိုင်းနဲ့အနောက်ခြမ်းကိုဆက်သွယ်ထားတဲ့တံတားတွေဟာလည်းအတော်ကိုပျက်စီးနေပါတယ်။ဒါပေမဲ့လည်းတံတားနှစင်းရဲ့အနောက်ဘက်ခြမ်းကိုထိန်းချုပ်ထားလိုက်ပြီးဖြစ်တဲ့အတွက်မြို့အနောက်ခြမ်းကိုအစိုးရတပ်သားတွေနဲ့ထောက်ပံ့ရေးပစ္စည်းတွေအလွယ်တကူပေးပို့နိုင်မယ့်အလားအလာတွေရှိလာပါတယ်။ဒီတိုက်ပွဲတွေကြောင့်ပိတ်မိနေတဲ့ထောက်ပေါင်းများစွာသောအရသားတွေအတွက်လူသားချင်းစာနာမှုဆိုင်ရာစိုးရိမ်ချက်တွေကလည်းတိုးလာနေတာပါ။ဒီမြို့ကနေထောက်ပေါင်းများစွာသောအရသားတွေလည်းနေ့စဉ်ထွက်ပြေးနေကြရတယ်လို့အခုညပေးရဲ့အဖွဲ့အစည်းတွေကပြောပါတယ
်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကနေဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်။မြန်မာတရုတ်နယ်စပ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေချက်ချင်းရပ်ပစ်ပြီးတော့နှစ်ဖက်မကြေလည်မှုတွေကိုငြင်းငြင်းနဲ့နီလန်းနဲ့ညှိနှိုင်းကြဖို့တရုတ်အစိုးရကအဓိကနေပဲတိုက်တွန်းသွားပါရည်။မနေ့ကတနင်္လာနေ့မှာလောက်ကင်မြို့ကိုကိုကန့်တပ်ဖွဲ့တွေဝင်ရောက်ပြီးတော့တိုက်ခိုက်ခဲ့တာကြောင့်အရဲသားအများပြားပါဝင်သေဆုံးသူအနည်းဆုံးအယောက်30ရှိပါရည်။လောက်ကင်တဝိုက်မှာတော့ကိုကန့်တပ်ဖွဲ့နဲ့မြန်မာတပ်ဖွဲ့တွေအကြားဇန်နဝါရီကလေးကတိုက်ပွဲတွေဖြစ်လာနေကြတာပါ။တရုတ်နိုင်ငံဘက်ကထွက်ပြေးကြတဲ့အရဲသားတွေကိုတော့တရုတ်နိုင်ငံကလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနေပါတယ်။ရှေ့ဟောင်းနိုင်ငံကြားရေးဌာနပြောခွင့်ရသူဂန်ချွန်က
မြန်ပေ局势事关中缅边境的和平与安宁相关方面应该立即停火防止冲突升级
မြန်မာနိုင်ငံမြောက်ပိုင်းအခြေအနေဟာတရုတ်မြန်မာနယ်စပ်ဒေသငင်းငင်းရေးနဲ့ဆက်ဆက်နေပါတယ်ဖြစ်ပွားနေတဲ့တိုက်ပွဲတွေပို့ပြီးတော့အချိန်မြင့်မလာအောင်လို့တားဆီးတဲ့အနေနဲ့နှစ်ဖက်စလုံးချက်ချင်းအပြည့်အခက်ရက်စဲပြီးတော့နယ်စပ်ဒေသပုံမှန်ပြန်ဖြစ်ဖို့အများဆုံးလှုံ့ဆော်မှုလိုပါတယ်တိုက်ပွဲတွေဆဖြစ်ခဲ့တဲ့ကမြန်မာနိုင်ငံသားတွေဘေးလွတ်ရာရှောင်ရှားပြီးတော့တရုတ်နိုင်ငံနဲ့ဝင်လာနေကြပါတယ်တရုတ်တာဝန်ရှိသူတွေဘက်ကလည်းလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနေပါတယ်လို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရသူကပြောသွားပါတယ်တရုတ်ဘက်ကရောထိခိုက်ပျက်စီးမှုတွေရှိမရှိဆိုတာတော့သူကပြောမသွားပါဘူးတရုတ်နိုင်ငံကတည်ဆောက်နေတဲ့ပိုလန်မှာဒီအောင်မြင်ရေးနဲ့ပတ်သက်လို့တရုတ်နိုင်ငံအတွက်မြန်မာနယ်စပ်တည်ငြိမ်ရေးဟာအထူးအရေးကြီးနေတာဖြစ်ပြီးတော့တရုတ်အနေနဲ့မြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာပါဝင်ကူညီလိုတယ်ဆိုပြီးတော့တရုတ်အစိုးရကမြန်မာအစိုးရကိုရောတိုင်းရင်းသားအဖွဲ့တွေကိုပါကန့်လန့်ထားပါတယ်ပြီးခဲ့တဲ့သတင်းပတ်မှာတရုတ်နိုင်ငံသားရေးဝန်ကြီးဌာနအာရှရေးရာအထူးကိုယ်စားလှယ်ဆန်ကွန်ရှောင်းနဲ့အဖွဲ့နေပြည်တော်ကိုလာရောက်ခဲ့ပြီးတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့တရားစီလာရောက်ပြီးတော့တွေ့ဆုံပြီးတော့မြန်မာနိုင်ငံငြိမ်းချမ်းရေးလုပ်ငန်းစဉ်မှာတရုတ်အနေနဲ့အကူအညီပေးလိုတယ်လို့ကန့်လန့်ခဲ့ပါတယ်။နောက်ဆုံးအချိန်မှာတော့လောက်ကင်မျိုးကိုမြန်မာစစ်တပ်ကအင်အားခိုင်မာနဲ့ထိန်းချုပ်ထားပြီးတိုက်ပွဲတွေပြန်လဲပြီးတော့ငြိမ်သက်နေတယ်လို့သိရပါတယ်။ဒုက္ခသည်တွေကတော့တရုတ်နိုင်ငံအပြင်မြန်မာနိုင်ငံတွင်လာရှိုးမျိုးကိုရာကနန်းထွက်ပြေးရောက်ရှိလာတယ်လို့လည်းဆိုပါတယ်ရှင်။
မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်ရဲ့အဖေတူအမေခွဲအကိုကင်ဂျွန်နာမလေးရှားလေဆိပ်မှာပြီးခဲ့တဲ့လကလှုပ်ကြံတက်ပြခံရတဲ့ကိစ္စနဲ့ပတ်သက်လို့နိုင်ငံခြားတန်တမာဆက်ဆံရေးတွေတင်မာလာချိန်မှာပဲမြောက်ကိုရီးယားနိုင်ငံရောက်မလေးရှားနိုင်ငံသားတွေကိုသူ့နိုင်ငံထဲထွက်ခွာခွင့်ပိတ်ပင်လိုက်တဲ့အတွက်မလေးရှားကလည်းမြောက်ကိုရီးယားတန်တမာတွေတန်ယုံဝန်ထမ်းတွေနဲ့မြောက်ကိုရီးယားနိုင်ငံသားအလုံးကိုမလေးရှားနိုင်ငံထက်ကထွက်ခွာခွင့်မပေးဘဲနဲ့ပြန်ပြီးတော့ပိတ်ပင်တားမြစ်လိုက်ပါတယ်။ပြီးခဲ့တဲ့စနေနေ့ကနိုင်ငံတန်အမတ်တွေကိုအပြန်အလှန်ပြင်းထန်ပေးလိုက်ပြီးတဲ့နောက်အင်္ဂါနေ့မှာဒီလိုဆုံးဖြတ်လိုက်ကြတာပါ။ ေးရှားဝန်ကြီးချုပ်နာဂျစ်ဘရာဇာကမြောက်ကိုရီးယားနိုင်ငံဟာသူ့နိုင်ငံသားတွေကိုတစ္ဆကံအဖြစ်ထိန်းနှိမ်ထားတယ်လို့နောက်ထပ်တင်းမာမှုတွေတိုးမြင့်မလာအောင်အဲ့ဒီဆုံးဖြတ်ချက်တွေချက်ချင်းရုပ်သိမ်းလိုက်ဖို့မျှော်မှန်းပါတယ်လို့ပြောပါရယ်မြောက်ကိုရီးယားကသူ့ရဲ့ဆုံးဖြတ်ချက်ကိုနိုင်ငံပိုင်သတင်းဌာနကနေကြေညာသွားတာဖြစ်တယ်လို့မလေးရှားရောက်မြောက်ကိုရီးယားနိုင်ငံသားတွေရဲ့လုံခြုံရေးအာမခံချက်ရတဲ့အထိဒီပိတ်ပင်ကန့်သတ်ချက်တွေဆက်ထားရမယ်လို့ပြောပါရယ်
အာရှပစိဖစ်ဒေသတွေမှာ16နိုင်ငံနေထိုင်ကြတဲ့လူဦးရေ4ယောက်မှ1ယောက်နှုန်းတန်900လောက်ဟာအစိုးရဝန်ဆောင်မှုလုပ်ငန်းတွေအတွက်လက်ပေးရတဲ့အကြောင်းဂျာမနီနိုင်ငံဘာလင်အခြေစိုက်ကမ္ဘာတဝန်းအာဂရိလိုက်ဆောင်မှုအခြေအနေစောင့်ကြည့်အကဲခံနေတဲ့ Transparency International အဖွဲ့ကပြောသွားပါတယ်။ပြီးခဲ့တဲ့ဆက်ရှာလအတွင်းမှာလူ 2,000 ကိုတွေ့ဆုံမေးမြန်းပြီးတော့အစီရင်ခံစာထုတ်ပြန်တာဖြစ်ပါတယ်ရှင်။
အစားအသောက်တွေအလေအလွတ်မဖြစ်အောင်ကုမ္ပဏီတွေအနေနဲ့$1သုံးရင်ဖြားမြ $14 လောက်စုဆောင်းမိမှာဖြစ်တယ်လို့စားသုံးသူတွေအနေနဲ့လည်းအမိုက်နဲ့လေလေငွေစုမိလေလေဖြစ်မယ်လို့အင်္ဂါနေ့ကထုတ်ပြန်လိုက်တဲ့လှိလာမှုစစ်တမ်းတစ်ခုမှာဖော်ပြပါရယ်နိုင်ငံပေါင်း18နိုင်ငံကစားသောက်ဆိုင်ပေါင်း900ကျော်အစားအသောက်ထုတ်လုပ်တဲ့ကုမ္ပဏီတွေလက်လီဆိုင်တွေကိုလှိလာရမှာ69ရခိုင်နှုန်းဟာအလတ်အသားဖြစ်သွားတဲ့အစားအသောက်တွေကိုထိန်းချုပ်ပြီးတော့ငွေပြန်ပေါ်အောင်လုပ်နေကြတာကိုလှိလာမှုတွေကနေတွေ့ရှိခဲ့ရတာဖြစ်ပါရယ်
နောက်ဆုံးရသတင်းတွေကိုမှတ်ရေးတင်တာကျော်နဲ့နန်းလောင်တို့ပြောပြပေးခဲ့တာပါရှင်။အခုဆက်လက်ပြီးတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။မြန်မာနိုင်ငံဆိုင်ရာသတင်းလွှာတွေနဲ့ရင်ဆာပါမယ်ရှင်။အယက်သားအစိုးရတက်လက်ထက်မှာပထမဦးဆုံးချိန်ကျင်းပမဲ့ဂျားဖြရွေးကောက်ပွဲအတွင်းမဲဆင်းမှန်ကန်ဖို့အရေးကရွေးကောက်ပွဲကော်မရှင်အတွက်အဓိကအစိန်ခေါ်ချက်ဖြစ်တယ်လို့ကော်မရှင်ဥက္ကဋ္ဌကပြောဆိုလိုက်ပါတယ်။ဧပြီလ1ရက်နေ့မှာကျင်းပမဲ့ဒီဂျားဖြရွေးကောက်ပွဲမှာပြီးခဲ့တဲ့ရွေးကောက်ပွဲတွေအတွင်းလုံခြုံရေးအခြေအနေကြောင့်ကျင်းပနိုင်ခဲ့ခြင်းမရှိတဲ့မိုင်းရှုနဲ့ကျေးသီးဒေသတို့မှာရွေးကောက်ပွဲကျင်းပသွားမယ်လို့ကော်မရှင်တာဝန်ရှိသူတို့ကလည်းအတည်ပြုပြောဆိုပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကသတင်းပေးပို့ထားပါတယ်ရှင်။
2015ပါတီစုံအထွေထွေရွေးကောက်ပွဲပြီးတဲ့နောက်ပြည်သူ့လွှတ်တော်အမျိုးသားလွှတ်တော်နဲ့တိုင်းဒေသကြီးလွှတ်တော်စတဲ့လွှတ်တော်၃ရက်တုန်းမှာလွှတ်တော်ကိုယ်စားလှယ်လက်လက်နေရ19နေရအတွက်ဂျားဖြတ်ရွေးကောက်ပွဲတရက်ကိုလာမယ့်ဧပြီလ1ရက်နေ့မှာကျင်းပတော့မှာဖြစ်ပါတယ်။ဒီတစ်ခေါက်ဂျားဖြတ်ရွေးကောက်ပွဲကိုတိုင်းဒေသကြီးနဲ့ပြည်နယ်ရှိခုအတွင်းမြို့နယ်22မြို့နယ်မှာကျင်းပဖို့ရှိတာပါ။လက်ရှိအရတအစိုးရတက်လက်ထံမှာကော်မရှင်ဥက္ကဋ္ဌအဖြစ်တာဝန်ယူခဲ့တဲ့ဦးလှသိန်းကတော့ဒီဂျားဖြတ်ရွေးကောက်ပွဲမှာမဲဆင်းမှန်ကန်မှုရှိရေးကကော်မရှင်အတွက်အဓိကအစိန်ခေါ်ချက်တစ်ရပ်ဖြစ်တယ်လို့ VOE ကိုပြောပါတယ
်။ဆရာတို့ကမဲဆင်းမှန်ကန်ရေးကအဓိကပေါ့နော်။ရခင်တက်ပို့ပြီးတော့တည်ကြလအောင်ဆိုပြီးဆရာတို့ကတိုင်တဆင်းပေါ့နော်။တူတူတူစနစ်နဲ့မဲဆင်းကောင်းနေပါလေ။ result ကတော့ဒီရွေးကောက်ပွဲပြီးရင်တော့အဖြေသိလာမှာပေါ့။အဲ့အဖြေကကောင်းမွန်တဲ့အခြေအနေဆိုရင်ဆက်တော့ဆက်လက်ကျင်းသုံးမှာဖြစ်ပါတယ်။တောင်းပြင်ဆင်ဖို့လိုအပ်တယ်ဆိုရင်ပြင်ဆင်သွားမှာပါ
။မြန်မာနိုင်ငံမှာ2008ဖွဲ့စည်းပုံအခြေခံဥပဒေအတည်ပြုပြီးတဲ့နောက်ပထမဆုံးကျင်းပတဲ့2010အထွေထွေရွေးကောက်ပွဲကစလို့ဒီနောက်ရွေးကောက်ပွဲတိုင်းမှာမဲဆင်းမမှန်ကန်မှုတွေကြုံခဲ့ရပါတယ်။ဒါကြောင့်လဲရွေးကောက်ပွဲကော်မရှင်တစ်တာဝန်ယူပြီးနောက်ပိုင်းကလေးကမဲဆန္ဒရှင်စင်ကောက်ခံစုဆောင်မှုတွေအလေးထားလှုပ်ဆောင်နေတာတွေ့ရပါတယ်။ဒီဂျားဖြတ်ရွေးကောက်ပွဲအတွက်ပထမဆုံးအကြိမ်မဲဆင်းကိုဖေဖော်ဝါရီလ1ရက်နေ့ကနေ14ရက်နေ့အထိကတ်ထားခဲ့ပေမယ့်လို့လူလူကစိတ်ဝင်တစားကြည့်ရှုမှုအားနဲ့နေသေးတယ်လို့လည်းရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကဆိုပါတယ်။ရွေးကောက်ပွဲကျင်းပဖို့ရက်ပေါင်း20ကျော်သာလိုတော့ပေမယ့်လို့အခုလိုလူလူရဲ့စိတ်ဝင်စားမှုနည်းနေသေးတဲ့အကြောင်းကိုတော့ရွေးကောက်ပွဲစောင့်ကြည့်လှိလာရေးအဖွဲ့တစ်ခုဖြစ်တဲ့ဒါနရှေးဆောင်မြန်မာရဲ့ဥက္ကဋ္ဌကိုချမ်းငင်းအောင်ကအခုလိုပြောပါတယ်။
အရင်2012တုန်းကကြတော့အတိုက်ခံပါတီဖြစ်တဲ့ဒီ NLD ကပြိုင်ပွဲဆိုတော့တနိုင်ငံလုံးအနေနဲ့စိတ်ဝင်စားကြပြီ။အဲ့မှာပဲအတိုက်ခံပါတီရှိတော့နိုင်ရပါတီကလည်းအသက်နိုင်ဆုံးသူကလည်းစည်းရုံးမှုတွေလုပ်တယ်။အခုချိန်ခါကကြတော့အနိုင်ရပါတီဖြစ်တဲ့လက်ရှိပါတီကိုယ်တိုင်ကလည်းဒီရွေးကောက်ပွဲပေါ်သူတိတ်စိတ်ဝင်စိတ်ဝင်စားမှုကတိတ်မရှိဘူး။အတိုက်ခံပါတီကတိုင်းနာပါတီတွေရောအရင်စိတ်ဝင်စားတယ်။ဒါပေမဲ့ပါတီကြီးတွေကြတော့အဲ့လောက်ထိစိတ်ဝင်စားမှုကတက်ကြွမှုတိတ်မတွေ့ရဘူး။မီဒီယာကလည်း2012တုန်းကကြတော့လုံအောင်ကိုအတိုက်ခံနဲ့ဒီအပြိုင်ဆိုင်ဖြစ်မဲ့ဟာကိုတကယ်ချိန်ထိုးပြရတော့အခုခါကြတော့ပြည်တွင်းမီဒီယာမှာလည်းရုပ်ကောက်ပွဲနဲ့ပတ်သက်လို့သတင်းချက်လက်ကပေါ်ပြတာအရင်အားနေတယ်ပေါ့နော
်ပြီးခဲ့တဲ့2015ရုပ်ကောက်ပွဲမှာလုံခြုံရေးအခြေအနေကြောင့်ကျင်းပနိုင်ခဲ့ခြင်းမရှိတဲ့ရှမ်းပြည်နယ်တောင်ပိုင်းမန်ရှုနယ်ကျေးသီးမြို့နယ်တွေမှာလည်းဂျားဖြတ်ရုပ်ကောက်ပွဲကျင်းပသွားမှာဖြစ်တယ်လို့ပြည်ထောင်စုရုပ်ကောက်ပွဲကော်မရှင်ညွှန်ကြားရေးမှူးချုပ်ဦးတင်ထွန်းကပြောပါတယ
်ကျေးသီးနယ်မန်ရှုမှာရှိတဲ့မဲယုံအားလုံးမှာမဲပေးဖို့ဦးချိန်ပြီးဆင်ပြေပါတယ်မဲပေးဖို့ပဲရှိနေပါပြီ
ဒီကြပြရွေးကောက်ပွဲမှာအဲ့ဒီမျိုးနဲ့နှမျိုးနဲ့ကိုစောင့်ကြည့်လေ့လာသွားမယ့်အဖွဲ့အစည်းတွေအနေနဲ့အခက်အခဲတချို့ရင်ဆိုင်နိုင်ရတယ်လို့လည်းကိုချမ်းငိမ့်အောင်ကသုံးသပ်ပါတယ
်ကျွန်တော်စိန်ခေါ်ချက်ကတော့လမ်းဘက်ဆက်တွေရင်းနဲ့ communication ပိုင်းကျွန်တော်လည်းစိုးရိမ်တယ်ပေါ့နော်နောက်တစ်ခုကဒီနှီးပညာနဲ့ဒီစွန့်ရင်လုံလောက်မှုမလုံလောက်ဘူးပေါ့နော်အဲ့မှာရှိတဲ့ဒီ commission ကျွန်တော်မထိတွေ့ဘူးလေနောက်တစ်ချက်ကခုနပြောလုံခြုံရေးပိုင်းပေါ့ security ပေါ့
ဒီတစ်ခေါက်ကြပြက်ရွေးကောက်ပွဲမှာကုစလေလောင်းနေရဲ့မဲဆယ်စီယိုရင်ကာလကိုဇန်နဝါရီလ30ရက်နေ့ကနေမတ်လ30ရက်နေ့အထိရပ်ပေါင်း60တက်မှတ်ပေးထားတာဖြစ်ပါတယ်။ဒီရွေးကောက်ပွဲမှာအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကတော့နေရာဆက်ဆက်နေရာဝင်ရောက်ရှင်းပြသွားမှာဖြစ်ပါတယ်။ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကတော့လစ်လက်နေရာအလုံးမှာဝင်ရောက်ရှင်းပြမှုရှိသလိုပါတီပေါင်း24ပါတီနဲ့တတိပုဂ္ဂလကုစလေတွေစုစုပေါင်း95ယောက်ဒီရွေးကောက်ပွဲမှာဝင်ရောက်ရှင်းပြကြမှာဖြစ်ပါတယ်ခင်ဗျာ။
ကိုထက်အောင်သတင်းပေးပို့ခဲ့တာပါရှင်အခုတော့မြန်မာနိုင်ငံငြိမ်းချမ်းရေးလုပ်ငန်းစဉ်ဘက်ကိုကြည့်ကြရအောင်ပါ NCA လက်မှတ်ထိုးထားတဲ့တိုင်းသာလက်နက်ကိုင်ဖွဲ့ရှိဖွဲ့ကထိပ်တီးခေါင်းဆောင်တွေနဲ့ဖွဲ့စည်းထားတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်ဖွဲ့ PPST ထိပ်တီးခေါင်းဆောင်တွေကနေထိုင်းနိုင်ငံချင်းမိုင်မြို့မှာအစည်းအဝေးကျင်းပရမှာတော့အဖွဲ့အနေနဲ့ငြိမ်းချမ်းရေးဖြစ်စဉ်အတွက် NCA လမ်းကြောင်းအတိုင်းသာဆက်လက်လှုပ်ဆောင်သွားမယ်လို့ဆုံးဖြတ်ခဲ့ကြသလိုပန်ဆန်းညီလာခံထုတ်ပြန်ချက်အပေါ်သတိကြီးစွာစောင့်ကြည့်နေမယ်လို့ PPST အဖွဲ့တာဝန်ရှိသူတွေကပြောပါတယ်ဒီအကြောင်းသေးစိတ်ကိုတော့ VOA ထိုင်းခြေစိုက်သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်
မနေ့ကထိုင်းနိုင်ငံချင်းမာမြို့မှာကျင်းပပြည်စည်းခဲ့တဲ့ NCA ပြည်ရဖွဲ့ရှစ်ဖွဲ့ရဲ့စီဝေးဆုံးဖြတ်ချက်အရငင်းချမ်းရေးဖြစ်စဉ်အတွက် NCA လမ်းကြောင်းတိုင်းသာဆက်လက်လှုပ်ဆောင်သွားဖို့ဆုံးဖြတ်ခဲ့တယ်လို့ငင်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်ဖွဲ့ PPSA ဖွဲ့ဝင်ပိုးမျိုးရာလူမျိုးရေးဖွဲ့ချုပ်ဥက္ကဋ္ဌဦးခွန်မြင့်ထွန်းကပြောပါတယ
်သူအားဖြင့်တော့ကျွန်တော်တို့က NCA လမ်းမရေးထိုးပြီးတဲ့နောက်ပိုင်းမှာဒီငင်းချမ်းရေးလမ်းကိုဒီ NCA အခြေခံပြီးတော့ကျွန်တော်တို့ဆက်လက်သွားမယ်ဆိုတဲ့သဘောထားကိုဒါကိုကျွန်တော်တို့ခိုင်ရင်မှမှပေါ်ပြလို့လို့လည်းဖြစ်ပါဒီကောင်သားကိုတတိချက်ကိုပေါ်ပြတာဖြစ်ပါတ
ယ်။နိုင်ငံလုံးပြည်ကတိုက်ခိုက်မှုရစေးရေးသဘောတူစာချုပ် NCA ကိုအကောင့်သေးဖော်မှု၃မြေလှုပ်ဆောင်သွားဖို့အတွက်ကြားကာလအစီအစဉ်များဆိုင်ရာကော်မတီတရကို NCA လက်မှတ်ရေးသွင်းထားတဲ့အဖွဲ့ရှိဖွဲ့ကဒီစည်းဝေးကနေဖွဲ့စည်းခဲ့ပါတယ်။ဒီကော်မတီဟာ NCA အကောင့်သေးဖော်မှု၃မြေလှုပ်ဆောင်သွားဖို့နဲ့ကြံရှိနေသေးတဲ့ NCA စာချုပ်ရဲ့အခန်း၆ပုံမှန်25ပါပြသန်းချက်တွေကိုအစိုးရနဲ့ဆက်လက်ညှိနှိုင်းပြီးအကောင့်သေးဖော်ဆောင်ရွက်သွားဖို့ဖွဲ့စည်းခဲ့တယ်လို့ဦးခွန်မြင့်ထွန်းကပြောပါတယ်။ဒါအပြင် UWSA ကဝါပြည်သွေးစည်းညီညွတ်ရေးဖွဲ့ကနေဦးစီးကျင်းပခဲ့တဲ့ဗန်ဆန်းညီလက်ခံထုတ်ပြန်ချက်နဲ့နိုင်ငံရေးဆွေးနွေးမှုကော်မတီဖွဲ့စည်းကြောင်းကြေညာချက်သို့အပေါ်သတိကြီးစွာစောင့်ကြည့်နေရမယ်လို့ PPSA ဖွဲ့ဝင်ပိုးမျိုးသားလူမျိုးရေးဖွဲ့ချုပ်ဥက္ကဋ္ဌဦးခွန်မြင့်ထွန်းကပြောပါရယ်ဖေဖော်ဝါရီနောက်ဆုံးပတ်ကကျင်းပခဲ့တဲ့ဗန်ဆန်းညီလက်ခံရဲ့အစည်းအဝေးထုတ်ပြန်ကြေညာချက်ထဲမှာတိုက်ခိုက်မှုရပ်ဆိုက်ရေးသဘောတူစာချုပ် NCA ကိုဆက်လက်မလုပ်ဆောင်တော့ဘဲငင်းချမ်းရေးစာချုပ်သစ်ကိုပေါ်ဆောင်မယ်လို့ပါရှိပါရယ်ပန်ဆန်းစည်းဝေးမှာ UWSA ဝါပြည်သွေးစည်းညွှန်ရေးဖွဲ့ KIO ကချင်လွတ်လပ်ရေးဖွဲ့ SSPP မြောက်ပိုင်းရှမ်းပြည်သမတော် TNL သမ်းဘလောင်သက်ဖွဲ့မိုင်းလာသက်ဖွဲ့ NDAA ရခိုင်သမတော် AA ကိုကသက်ဖွဲ့ MNDAA တို့တက်ရောက်ခဲ့ပြီးမွန်ပြည်တပါတီနဲ့ကရင်နေမျိုးရံသုတ်သက်ရေးပါတီနှစ်ဖွဲ့တို့ကလည်းတက်ရောက်နိုင်ခြင်းမရှိခဲ့ပါဘူးပိုးမျိုးသားလူမျိုးရေးဖွဲ့ချုပ်ဥက္ကဋ္ဌဦးခွန်မြင့်ထွန်းအနေနဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေအနေနဲ့ NCA လက်မှတ်ရေးထိုးသင့်တယ်လို့သူ့အမြင်ကိုခုလိုပြောပါတယ
်။အားလုံးပါဝင်ရေးကိုကျွန်တော်တို့တိုင်းဒေသများကအရင်တည်းကကျွန်တော်ပြောဆိုရည်တည်ချက်ယူနေလို့အားလုံးပါဝင်ရေးအခြေခံဗမာလဲဆိုတာကိုလည်းကျွန်တော်တို့ကိုယ်တိုင်လည်းပြန်လည်ရှင်းလင်းပေးဖို့လိုတဲ့အခြေအနေမျိုးဖြစ်နေပါတယ်။ဒါမို့ကျွန်တော်အမြင်မှာတော့ဘယ်လိုပဲဖြစ်ဖြစ် NCA လမ်းကြောင်းတိုင်းကိုဆက်လက်ပြီးကျွန်တော်တို့စုပေါင်းပြီးသွားနိုင်မယ်ဆိုရင်တော့တမတော်ကလည်းဒီပေါ်မှာတော့သူ့အနေနဲ့လည်းအလျှော့တင်အညှိနှိုင်းနေနဲ့လုပ်လို့ရလိမ့်မယ်လို့ကျွန်တော်အဲ့လိုနားလဲပါတယ်။
မြန်မာသမ္မတကနေ NCA လက်မှတ်ရေးသူဖို့ကိုလက်မခံခဲ့တဲ့ TNL သမ်းဘလောင်သက်ဖွဲ့အနေနဲ့ကတော့လက်ရှိ NCA စာချုပ်ဟာထိရောက်မှုမရှိတော့တာကြောင့်တိုင်းဒေသတွေရဲ့နိုင်ငံရေးပုံသဘောထားကိုရယူပြီးအစိုးရနဲ့ငြိမ်းချမ်းရေးဆွေးနွေးရင်ပုံမှုလွယ်ကူလိမ့်မယ်လို့ TNL ပြန်ကြားရေးတာဝန်ခံပုံမှုတာအကျော်က VOA ကိုပြောဆိုခဲ့ပါတယ်။လက်ရှိမှာ UNSA အဖွဲ့အနေနဲ့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်မြန်မာငြိမ်းချမ်းရေးကော်မရှင်ဖွဲ့တင်နဲ့တွေ့ဆုံဆွေးနွေးခဲ့ပြီးတောင်းဆိုချက်အချက်၉ချက်ကိုမူအဖြစ်သဘောတူခဲ့ပေမဲ့ဆက်လက်တွေ့ဆုံဆွေးနွေးသွားရမှာဖြစ်ပါတယ်။ NCA လက်မှတ်ရေးသူသားတဲ့အဖွဲ့ရှိဖွဲ့ဖြစ်တဲ့ကရင်မျိုးရာစည်းရုံး KNU ၊ပို့မျိုးရာလူမျိုးရေးဖွဲ့ချုပ် PNL ၊ချင်းမျိုးရာတာဦး CNF ၊ချမ်းပြည်ပြန်လည်သူဆောင်ရေးကောင်စီ RCSS ၊မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တာဦး APSDF ၊ကရင်မျိုးရာစည်းရုံးငင်းချမ်းရေးကောင်စီ KNUPC ၊ဒီမိုကရေစီအကျိုးပြုကရရတ်မတော် TKPA ၊ရခိုင်ပြည်လူမျိုးရေးပါတီ ALP တို့အနေနဲ့NCA လမ်းကြောင်းကနေဆက်လက်သွားမယ်လို့မလ6ရက်နေ့အထိထိုင်းနိုင်ငံမှာကျင်းပခဲ့တဲ့အစည်းအဝေးပြီးမှကြေညာချက်ထုတ်ပြန်ထားပါတယ်။လက်ရှိမှာရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်ကလက်နက်ကင်ဖွဲ့တွေဖြစ်တဲ့ကိုကန်တပ်ဖွဲ့၊တမ်းမလောင်တပ်ဖွဲ့၊ကချင်လူလိုက်ရေးဖွဲ့ KIU တို့နဲ့မြန်မာတပ်မတော်တို့အကြမ်းမှာစစ်ရေးပြင်းထန်စွာဖြစ်ပွားနေဆဲလည်းဖြစ်ပါတယ်ခင်ဗျာ။
နိုင်ကွန်အိမ်တည်င်းပြပိုးခဲ့တာဖြစ်ပါတယ်တဆက်ထက်မှာပဲပင်လုံးကြီးလာခံဖြစ်မြောက်ရေးအတွက်ငင်းချင်းရေးလုပ်ငန်းစဉ်ဦးဆောင်ဖွဲ့ PPST ရဲ့ပြောခွင့်ရဘုံမူကြီးခွန်အောက်ကနဲ့ဆက်သွယ်မြင်မြန်ချက်ကိုလည်းတင်ပြပေးလိုပါတယ်ပင်လုံးကြီးလာခံဖြစ်မြောက်ရေးနဲ့ငင်းချင်းရေးလုပ်ငန်းစဉ်နဲ့ပတ်သက်လို့ဘုံမူကြီးခွန်အောက်ကကိုအောင်မြင်မြန်ရမှာသူကအခုလိုစပြောပါတယ်
ကျွန်တော်တို့လက်မှတ်ရေးတွေ့တာ2015အောက်တိုဘာဖြစ်ပါတယ်ကျွန်တော်2015တနှစ်မှာကျွန်တော်တို့ဒီအန်ဂျီဝီတီရရောက်ပြီးရအောင်ကောင်းပြန်မဖော်နိုင်တဲ့မယ်လက်မှတ်ရေးထိုးဖို့အဆင်ပြေမဖြစ်သေးတဲ့အဖွဲ့တွေကိုဒီကွာပါနေအောင်ဆင်းနေနေတဲ့အချိန်ကလည်းပုံကြာသွားတယ်ဒါကြောင့်ကျွန်တော်တို့2015ကျော်ကြာတော့ဖြီးပြီးတော့
မအောင်ပေါ်ပါမယ်အမီမအောင်ကျင်းပုံးလို့ဒါဆုံးဖြတ်လိုက်ပါဆရာဆိုတော့ဒီ22ရာစုပင်လုံပေါ့လေဒုတိယအစည်းအဝေးကိုကျင်းပပို့ရလဲပဲအခုဒါဒီလာထဲမှာဆိုလဲဖြစ်เสียမှရှိတော့ဘူးနောက်လာမှာလဲပဲဒါမြန်မာတကြံရှိတဲ့အခါကြတော့ဟိုဘယ်တော့လောက်မြန်ဒီအစည်းအဝေးပင်လုံကြီးလာခံကျင်းပမယ်လို့ဟိုခမန့်ထားပါလဲခင်ဗျအားလုံးပေါ့လေကျွန်တော်အပြည့်ရတဲ့ဟောအပြည့်မရတဲ့အဲ့ဒီဟောနောက်ပ
ဒါကြောင့်ဖြစ်လာနိုင်တယ်ပေါ့ဝမ်အဲ့လာကြအဲ့ဒီဖြစ်လာနိုင်တဲ့ဟာတွေအားလုံးပြီးပြီးအောင်မြင်တဲ့အချိန်မှာနော်မြေတကူးကြံအားလည်းပြီးပြီးတဲ့အချိန်မှာဒီလာတော့ပတ်ကိုအားလုံးစုံပြီးနိုင်တဲ့ရက်ပေါ့ပြောပြောရှင်းရှင်းနဲ့မြေတကူးနိုင်အောင်ပြီးတော့ကျွန်တော်ကအဲ့ဒီလောက်ရက်ကိုဒီမှတ်ထားပါလေခင်ဗျ
โอเคสรุปดิมาจาได้กินนัวรอดีNCA มาละเมยีโทรมาทาได้ดียูเอ็นเอฟซีอ่ะอภเฝอนี่เนี่ยบ่เลยดาอสุยะเบกกะญญ์ๆคอมมิชชั่นเนี่ยอสีเวลุเตะคามาเลยเวตบอตุนญีเจตะชู่รอยะแก่เลยโหลจนเราตีอ่ะเลยสรุปอ๋อไอ้เฉยนี้เนี่ยปะตะพี่รอบลูต้องตัดหมี่ว่ะเลยโอเคดิเนี่ยมันดิบาดิอีฝาเนี่ยเดลิเกชั่นก็รอเอามีเนี่ยเลยเปล่าหรอครับเพราะฉะนั้นเนี่ยเอ่อเราอาจารย์ปกโกเนี่ยกระดิ่งหาเลยเซเนเจตเดียวเลยยาชื่อเ
ก็ไม่รู้ว่าจะไปยังไงดีเลยนะวิ่งเอาเมื่อกี้งานจะเอาได้ที่รู้ที่ทำไม่ได้ทำได้ชาวบ้านไม่รู้ว่าจะมาเดือดร้อนอะไรเพราะแกเนี่ยว่าจะไปยังไงดีมาป่านี้เลยอยากที่จะว่าเนาะที่ไอ้พวกนี้ก็เสียสติไปเลยก็เลยไม่ไป
ชั้นพอได้ลงอ่ะแต่พอมาป่าเนี่ยก็ที่หนูฟังฟังก็พยายามเนี่ยยังที่พอเนี่ยไม่ดีหรอกพยายามมาเลยยังที่พอเนี่ยแต่ว่าเช่นนี้ยังเกิดดีหรอมาเช่นนี้จะมาเลยที่ผู้บริษัทผู้ดอทรัพย์เนี่ยเลยก็จะมาเยี่ยมดีหรอวะเนี่ยกูส่วนยังได้หูเล่าไก่มาเอ็มดีเอียกูแก่พยายามวิ่งไปรอไต่เดือดสูบไปรอแต่ที่นี่แต่ละนี่ละพอเลยที่ยูเอ็นเอฟซีเนี่ยส่วนใหญ่พยายามดีนี่ยังก็ไม่ใช่เนี่ยตัวส่งส่วนนี้พี่น้องไปมากูรู้มั้
lanjang wo wa me a pwe chi ne a ti lanjang a pye ba bo lanjang a pye ne chung chi da bwa me a pwe chi chi ja chi ne lo de lo wa chi chi lanjang ni ya lo a long kaung ba le ko do nin chan ne ni ne e e chi 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 ne ha ga a kaung long chi chi lo le me ka de da ka lo ma pye daw wu lo jan daw wa lo ma bo da pye ya ba le khna
ပိုမူကြီးခွန်အောက်ကကိုကိုအောင်မင်းမြန်ခဲ့တာဖြစ်ပါတယ်ဒါကတော့မြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းလွှာတွေကိုနားဆင်ခဲ့ရတာပါအခုတော့အမေရိကန်နိုင်ငံဆိုင်ရာသတင်းလွှာတွေဘက်ကလည်းတင်ပြကြပါတယ်သမ္မတဒေါ်နယ်ထရမ့်တနင်္လာနေ့ကထုတ်ပြန်တဲ့အမိန့်တစ်ဟာဇန်နဝါရီလကထုတ်ပြန်တဲ့ပထမအမိန့်ထက်ပိုကောင်းမလာလို့လူခွင့်ရေးအဖွဲ့တွေကပြောပြီးတားဆီးဖို့ကြိုးစားသွားမယ်လို့ပြောပါတယ်ပြည်ရဲလာကပထမအမိန့်ကြောင့်ပြည်တွင်းပြည်ပလေးစိတ်တွေမှာဝေဝါးရှုပ်ထွေးခဲ့ကြသလိုအပြင်းအထန်ဝေဖန်ခံရပြီးတဲ့နောက်ဖက်ဒရယ်တရားရုံးတွေကအမိန့်ထုတ်ပြီးတားခဲ့ရပါတယ်အမိန့်တစ်မှာဆီးရီးယားဒုက္ခသည်တွေကိုအကန့်အသတ်မဲ့ပိတ်ပင်တာမပါတော့သလိုအရင်အမိန့်ထဲက9နိုင်ငံတည်းပါတဲ့ဣရတ်လည်းမပါတော့ပါဘူးဇလာဒီဇာဟုရဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကပြောပြမှာပါရှင
်ပထမအမိန့်ထုတ်ခဲ့ပြီးသတင်း6ပတ်အကြာမှာအခုဒုတိယအမိန့်ထွက်လာတာပါပထမအမိန့်ကြောင့်ပြည်တွင်းပြည်ပလေးစိတ်တွေမှာရှုပ်ထွေးဝေဝါးခဲ့ကြရပြီးတဲ့နောက်ဖက်ဒရယ်တရားရုံးတွေကအမိန့်ထုတ်တားခဲ့ပါတယ်။အခုပြန်ပြင်ထားတဲ့အမိန့်ဟာတရားစွဲတော်ကိုရှောင်နိုင်ဖို့နဲ့အမေရိကန်နယ်စပ်တွေလုံခြုံအောင်အရှိန်မြှင့်လုပ်ဖို့ပဲဖြစ်တယ်လို့ဆိုပြီးသမ္မတအင်ပြူတော်ကတနင်္လာနေ့မှာပြောပါတယ်။ပြည်ဝင်ခွင့်ပိတ်ပင်တာဟာ American de Piba Temple Wari dui win la me yan ga ni ka kwe bu ye ji de lu naingan ja yi wun ji Rex Taylor san ga so ba de.
And the State Department will implement the provisions in this order that allow for the admissions of refugees when it is
Dukha de ria American ye long jo yi da ma mo lu mu phu lon ye u an ne ma phit se u so yin lak khan mo khwin pyu da de nyun ja jet ko naingan yi thana ga kaun de phaw daw wa me.
Lut daw twin Democrat dui ga ro အမိန့်တဲ့ဟာအရင်အမိန့်တဲ့ဘာမှပိုကောင်းမလာဘူးလို့ဆိုပြီးချက်ချင်းပဲဝေဖန်ကြပါတယ်အထက်လွတ်တော်လူနည်းစုခေါင်းဆောင် Chuck Schumer က
It's barely a fresh coat of paint on the same car that doesn't drive
ဒီအမိန့်ကမောင်းလို့မရတဲ့အရင်ကားကိုပဲဆေးအသစ်ပြန်တုပ်ထားတာမျိုးတဲ့မပေါ်ပါဘူ
းပြန်ထားတဲ့ဝန်ခွင့်တမ်းမြင့်မိန့်ဟာလည်းမွတ်စလင်တွေကိုဆက်ပြီးခွဲခြားထားတာကြောင့်ဥပဒေနဲ့မညီဘူးလို့လူ့အခွင့်အရေးအဖွဲ့တွေကပြောပါတယ်Lee Gallant ha ACLU အဖွဲ့ရဲ့ရွှေ့ပြောင်းသူအခွင့်အရေးဆိုင်ရာဌာနကပ
ါ It was narrowed from the first order as we expected and it eliminated certain legal problems like due process problems for
all ပြောင်းလဲထားသလိုပဲပထမအမိန့်ထက်ပိုသက်သာသွားပါတယ်တရားဝင်အမြဲတမ်းနေထိုင်ခွင့်ရထားသူတွေအတွက်ဥပဒေအရလုံထုံးလုံနီးပိုင်းပြဿနာတွေမရှိတော့ပါဘူးဒါပေမဲ့ပထမအမိန့်မှာတွေးခဲ့ရတဲ့အခြေခံဥပဒေဆိုင်ရာတကယ်ပြဿနာကရှိနေသေးပါအဲ့ဒါကတော့ဘာသာရေးပေါ်အခြေခံပြီးခွဲခြားဆက်ဆံတာပါဒါကြောင့်ကျွန်တော်တို့ဆက်ပြီးရင်ဆိုင်သွားပါမယ်
။အမေရိကန်မှာရွှေ့ပြောင်းအခြေစိုက်ဖို့ဂျော်ဒန်မှာစောင့်နေတဲ့ Syria ဒုက္ခသည်တွေမှာတော့အရင်အမိန့်ကြောင့်မျှော်လင့်ချက်မဲ့ခဲ့ကြတာပါ။အဲ့ဒီအထဲ Mahmoud Mansour လည်းတဦးအပါအဝင်ပါ
။ كتير تشوش فكرنا يعني تعبنا
စောင့်နေတာတနည်းရှိပါပြီ။လူတွေမိသားတွေကအများကြီးပါ။အချိန်ကြာလွန်းလာကြောင်းဝေဝါးပြီးတော့ပင်ပန်းနေပါပြီ။သွားဖို့စဉ်းစားဖြစ်နေပေမဲ့အတားခံထားရပါတယ်။ဒီအမိန့်အစ်စ်မှာမျှော်လင့်ချက်လေးပါလာမယ်လို့ထင်ပါတယ်။
အခုအမိန့်အစ်မှာဝင်ဝင်ပိတ်တဲ့နိုင်ငံတွေထဲအီရတ်မပါတော့တာကြောင့်အီရတ်တွေကတော့အများအပြားကြိုးစိုးကြပါတယ်။အီရတ် NGO တခုဖြစ်တဲ့ Lutheran World Federation အဖွဲ့ကဖာဒီဆလာကအခုလိုပြောပါတယ
်။ It's a good thing that we are now able to go there and improve ourselves actually.
အခုဆိုရင်အမေရိကန်ကိုသွားနိုင်ပြီဟုတ်ကောင်းပါတယ်။ပြီးတော့တစ်ချိန်ကျရင်ကိုယ်နိုင်ငံကိုပြန်ပြီးဒုတက်အောင်ပြန်လုပ်ပေးနိုင်မှာပါ
။အခုအမိန့်အစ်ဟာမတ်လ16ရက်နေ့မှာစပြီးအသက်ဝင်ပါပါ။ဒီအမိန့်မှာဆီးရီးယား၊အီရန်၊လီဘီးယား၊ဆိုမာလီယား၊ဆူဒန်နဲ့ယမန်နိုင်ငံသားတွေကိုအမေရိကန်တဲ့ဝင်ခွင့်မပေးဘဲယာယီပိတ်ပင်ထားပါတယ်ခင်ဗျာ
။ကိုကြကြသိတင်ပြခဲ့တာပါရှင်။အင်္ဂါနေ့ညနေခင်း VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်။ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီကနေ 9:00 ခွဲအထိထုတ်လွှင့်ပေးသွားမှာပါ။ Asia Set 7 ဂျိုဒူကနေတိုက်ရိုက်ဖမ်းယူကြည့်ရှုနိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာမှာလည်းဝင်ရောက်ကြည့်ရှုနိုင်ပါတယ်ရှင်။အခုတော့သတင်းအချင်းချုပ်ကိုမအေးတနာကျော်ကပြောပြမှာပါရှင
်အမေရိကန်ပြည်အောင်စုကသက်ဒုံးကြီးကာကွယ်ရေးစနစ်တက်ဆင်ဖို့အစိပ်ပိုင်းတချို့ပထမဆုံးအထုတ်ဖြစ်တဲ့ဒီကနေ့ပဲတောင်ကိုရီးယားနိုင်ငံကိုရောက်ရှိလာကြပြီလို့အမေရိကန်နဲ့တောင်ကိုရီးယားစစ်ဖက်ဆိုင်ရာအရာရှိတွေဒီကနေ့ပဲပြောကြားသွားပါတယ်။မြောက်ကိုရီးယားကဒုံးကြီးဆန်တက်မှုတွေတိုးမြင့်လှုပ်ဆောင်နေပြီးတော့နျူကလ িয়ার လက်နက်ပယ်ရင်တဲ့ဒုံးကြီးအစီအစဉ်တွေဆောင်ရွက်မှုတွေလုပ်နေတဲ့အချိန်မှာအမေရိကန်ရဲ့ဒုံးကြီးကာကွယ်ရေးစနစ်ကိုတောင်ကိုရီးယားမှာအလင်းမြန်တက်ဆင်ဖို့အတွက်အမေရိကန်နဲ့တောင်ကိုရီးယားအစိုးရကြားမနစ်ကသဘောတူခဲ့ကြတာပါ။သက်ဒုံးကာကွယ်ရေးစနစ်ဟာအပီလာမှာအစောဆုံးထားပြီးအသုံးပြုနိုင်မယ်လို့တောင်ကိုရီးယားစစ်ဖက်ကပြောပါတယ်။အမေရိကန်ပြည်အောင်စုရဲကိုဒုက္ခသည်တွေပြည်ဝင်ခွင့်လေးလားနဲ့နိုင်ငံပေါင်း6ခုကနိုင်ငံသားတွေဝင်လာခွင့်3လပိတ်ပင်တဲ့ပြည်ဝင်ခွင့်ကန့်သတ်မိသစ်ကိုသမ္မတဒေါ်နယ်ထရန့်တင်းနှင်းလာနေကပဲလက်မှတ်ထိုးသွားပါရီဇန်နဝါရီလကုန်ပိုင်းကအလားတူထုတ်ပြန်ခဲ့တဲ့သမ္မတရဲ့ပထမအမိန့်ပေါ်မှာတရားစွဲဆိုမှုတွေရှိခဲ့ပြီးတော့နိုင်ငံအနောက်ချင်းအယူခံတရားရုံးကတားမြစ်ခဲ့ပြီးတဲ့နောက်မှာအခုလိုမျိုးကန့်သတ်မိအသစ်ကိုထပ်ပြီးတော့ထုတ်ပြန်တာဖြစ်ပါရီမြန်မာတရုတ်နယ်စပ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေချက်ချင်းရပ်ပစ်ပြီးတော့နှစ်ဖက်မကြေလည်မှုတွေကိုငြိမ်းချမ်းတဲ့နေလန်းနဲ့ညှိနှိုင်းကြဖို့တရုတ်အစိုးရကဒီကနေ့ပဲတိုက်တွန်းသွားပါတယ်။မနေ့ကတနင်္လာနေ့မှာလောက်ကန်မျိုးကိုကိုကန့်တပ်ဖွဲ့တွေဝင်ရောက်တိုက်ခိုက်တာကြောင့်အရက်သားအများပြားဝင်အပါဝင်တေဆုံးသူအနည်းဆုံးအယောက်30ရှိပါတယ်။တရုတ်နိုင်ငံဘက်ကထွက်ပြေးကြတဲ့အရက်သားတွေကိုတော့တရုတ်နိုင်ငံကလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနေပါတယ်။မြောက်ကိုရီးယားကောင်းဆောင် Kim Jong Un ရဲ့အဖေတို့အမေကွဲအကူမလေးရှားလေစိမ်မှာပြီးခဲ့တဲ့လကလှုပ်ကြံတက်ဖြတ်ခံရတဲ့ကိစ္စနဲ့ပတ်သက်လို့နှစ်နိုင်ငံကြားတန်တမာဆက်ဆံရေးတင်းမာလာနေပြီးတော့မြောက်ကိုရီးယားနိုင်ငံရောက်မလေးရှားနိုင်ငံသားတွေနိုင်ငံတွေကထွက်ခွာခွင့်ပိတ်ပင်ထားသလိုမလေးရှားကလည်းမြောက်ကိုရီးယားတန်တမာနေမလေးရှားနိုင်ငံတွေကထွက်ခွာခွင့်ပိတ်ပင်ထားပါတယ်ရှင်
တရင်ချင်းချက်ကိုမှအေသနာကျော်ပြောပြပေးခဲ့တာပါရှင်ဒီညနေအစည်းအဝေးထုတ်လုပ်ရမှုကမှခင်ဗျူထွေးဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Audrius Rigas ဖြစ်ပါတယ်ကျွန်မရှားဖောင်ပါ VOA American တန်ညနေပဲမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်နောက်9နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုအစည်းအဝေးတွေကိုတော့လိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်
This program has come to you from the Voice of America, Washington.